မကွေးတိုင်းဒေသကြီးဂံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်ရှာဖွေခဲ့တယ်လို့နေအိမ်တွေကအဖိုးတန်ပစ္စည်းတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းကဏီနယ်ကကျေးရွာတွေဘက်မှာတော့အရင်တုန်းကချထားတဲ့တပ်အင်အားကိုလျှော့ထားပါတယ်။အခုလိုမျိုးဂံကောနဲ့ကဏီနယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကတင်ပြထားပါတယ်။
မဝေးတိုင်းကံကောခရိုင်နှံခါရွာကိုမနေ့ဇွန်3ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်လာတဲ့အတွက်ကြီးရွာသားတွေဖျက်ပြင်းတင်းဆောင်ခဲ့ကြပါတယ်။စစ်တပ်တွေဟာနေအိမ်လူထုကိုဝင်ရောက်ပြီးအစားအသောက်တွေနဲ့ဓာတ်မှုရှိပစ္စည်းတွေကိုယူဆောင်သွားတယ်လို့ဒေသခံတူကပြောပါတယ
်။ညတည်းမှာနှံခါမှာပုံမှန်တက်ဆွေးထားလို့ကြွားထည့်လူတွေအကုန်ဆောင်ထွက်ပြီးရတယ်။ပိုင်းမှာဆိုင်ကယ်တွေပါတွေယူထားတယ်။ဆိုင်ကယ်တွေယူတယ်။အဲဒီမှာပေါ်လို့ဓာတ်မှုရှိတဲ့ပစ္စည်းတွေကိုဆန်တို့စီတို့အတော်တွေယူကြတယ်ရဲ့။အဲဒီမှာငါတို့ဘာလို့အရစ်ပြာဖားလေးဒီချိန်မှာညာချစ်သွားတောက်သွားလို့နေကြတယ်ဘွက်လေရွာထဲမှာတက်ဆွေးထားကြနေပြီ။အဲမှာဖုန်ကြီးကျောင်းမှာနေရာယူထားတယ်ကြာကြာရွာတန်းကြီးကတော့ငယ်တဲ့လူငယ်ပိုင်းကြီးကတော့လူငယ်ပိုင်းနဲ့လူလက်ပိုင်းကြီးတွေပြန်ကြတယ်ကြာရွာထဲကတော့မိရထင်းရင်းနဲ့အိမ်ပစ္စည်းတွေစိတ်မချလို့ပေါ့အဲ့လိုမျို
းမီလ28ရက်ကရဲလနှမ်းခါရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကြီးရွာကာကွယ်ရေးအဖွဲ့တွေတိုက်ခိုက်တိုက်ခိုက်ခဲ့ပြီးမီလ29ရက်နေ့မှာ9ဦးအသက်ခံခဲ့ရပါတယ်စစ်ကောင်စီကိုသတင်းပေးနေသူလို့ဆိုပြီးတက်ဖက်ခဲ့ကြောင်းရောပြည်သူ့ကော်မတီအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာအနီနာကြီးရွာတွေကိုစစ်တပ်ကဝင်ပြီးတော့စီးနှင်းရှာဖွေတာတွေလုပ်နေတာပါ။အခုတော့မကွေးတိုင်းဘက်မှာစစ်တပ်ကလုပ်နေပေမဲ့သခိုင်းတိုင်းကဏီနယ်ကြီးရွာတွေမှာတော့စစ်တပ်အင်အားကိုလျှော့ချလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံပြည်သူ့ကော်မတီအဖွဲ့ရဲ့စစ်တပ်ကြားအပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကဝင်ပြီးတော့တက်ဆွဲထားတဲ့ရွာတွေကနေတပ်အင်အားတချို့ကိုပြန်ရုပ်သွားတာဖြစ်တယ်လို့နီးစပ်ရာကြီးရွာတွေမှာထွက်ပြေးနေရသူတူကပြောပါတယ်။
၄၅၆ရက်တော့အချိန်လေးပေါ့နော်။အဲ့ကလေးကခုသူတို့လည်းဘက်တီမလာဘူး။ကိုဖိုင်းလို့တော့ပေါ့နော်။ဒီနေ့မှတက်ဆွဲတာမဟုတ်မှတက်ဆွဲတာ၆မှတက်ဆွဲတာ ਈ အဲ့လိုရောမရှိတော့ဘူးပေါ့နော်။မရှိတော့ပဲနဲ့အချိန်ကလေးမျိုးပေါ်မှာလည်းအရင်ကတက်ဆွဲထားတဲ့တက်တွေရှိတော့တယ်။အဲ့အာရီယာနေမှာအင်းကြွားလေးတို့သူတို့သွားစစ်လို့ရအောင်သွားတယ်ပေါ့
။ကဏီမျိုးထဲမှာတော့တက်တွေဆက်ပြီးဖြန့်ချထားပါတယ်။ကဏီမျိုးကျွော်တွေကတက်တွေကိုဥပိုင်ကုမ္ပဏီကတူဖော်တဲ့ခန်းဒီကြောက်စည်းမော်ကကြောက်တွေတည်ယူတဲ့နေရာမှာလုံုံရင်းပေးဖို့ပြောင်းရွှေ့ချနေတာလို့ဒေသခံကာဝေးအဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသဘက်မှာစစ်တပ်နဲ့ KIA တို့တိုက်ပွဲဖြစ်ပြီးနောက်ပိုင်းအခုလိုစစ်တပ်ကလုံုံရင်းပေးနေတာလို့ဒေသခံကာဝေးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ခန်းဒီဘက်မှာသူတို့ဥပိုင်ကုမ္ပဏီကထုတ်တဲ့ကြောက်စည်းမော်ကိုသူတို့အမိရအကုန်လုံးကယ်ထုတ်နေတယ်၊ပယ်ထုတ်နေတယ်ပေါ့နော်။အဲ့တော့မှသူတို့ချင်းသမီးတို့တခြားမှာရှိတဲ့အမြင်ရှင်တွေကိုကုန်တယ်အမြင်ရှင်တွေကိုတုံးပြီးတယ်ပြီးရင်ခီးတဲ့ရှင်တွေကိုလည်းတုံးတယ်ကုန်တယ်အမြင်ရှင်တွေနဲ့စတင်ပြီးတော့တဲတယ်တဲလို့မရတဲ့ခါကျတော့သူတို့ဟိုလုံလုံရေးနေတဲ့သူတို့စစ်တီရင်ကထောင်ကနန်းလောက်သူတို့တုံးပြူထားတယ်နောက်တကယ်ရွာလေးဘက်ကတက်တွေကိုစုပ်ထားပြီးတော့အဲ့ဒီကြောက်စိမ့်မော်တော်ကြီးရဲ့လုံလုံရေးကိုဟိုလိုက်ပါဆောင်ရွက်နေပြီးအတွက်ကြောင့်ကျွန်တော်တို့ဒီဘက်ကရွာလေးရဲ့တက်တွေကိုအကုန်လုံးခေါ်နေတာဖြစ်ပါတယ
်စစ်ကောင်စီဘိုင်ဥပိုင်ကုမ္ပဏီရဲ့ခန်းဒီကြောက်စိမ့်မော်ကကြောက်စိမ့်တင်ဆောင်တဲ့ဆက်လီတွေကိုဒေသခံကာကွယ်အဖွဲ့တွေကမေလ6ရက်နေ့မှာဂျာပြတ်တိုက်ခိုက်ခဲ့ပြီးခန်းဒီကိုပို့မဲ့ရန်တင်ဆက်လီကိုလည်းဒေသခံကာကွယ်ရေးတွေဂျာပြတ်တိုက်ခိုက်ပြီးတင်းယူခဲ့ကြပါသေးတယ်အခုလိုစစ်ကောင်စီတပ်တွေနဲ့ကြီးရွာကာကွယ်တပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေကြောင့်ဒေသခံတွေဟာဘေးလူရာကိုဒိန်းဆောင်နေပြီးရင်းမှီနဲ့ကဏီနယ်ဘက်မှာစစ်ဘေးဒုက္ခတွေတထောင်နီးပါးရှိနေပါတယ်ခင်ဗျာ